မေရိကန်နဲ့တရုတ်နိုင်ငံကြားအငင်းပွားနေတဲ့ကိစ္စမျိုးစုံရှိနေပေမလို့နှစ်နိုင်ငံဆက်ဆံရေးပြန်ပြီးတော့တိုးတက်လာအောင်ပူးပေါင်းကြိုးပမ်းကြဖို့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကတိုက်တွန်းလိုက်ပါတယ်
။我从中听到了你代表美国商界愿意发展中美关系的
အမေရိကန်စီးပွားရေးအတိုင်းဝိုင်းကိုစားအဖွဲ့ဥက္ကဋ္ဌကပြောကြားခဲ့တဲ့အထက်မှာတရုတ်နိုင်ငံနဲ့ဆက်ဆံရေးတိုးတက်ဖို့ဆန္ဒရှိတယ်ဆိုတဲ့အချက်ကိုကျွန်တော်သတိပြုမိပါတယ်။အထူးသဖြင့်တရုတ်အမေရိကန်ဆက်ဆံရေးတိုးတက်ဖို့အတူလုပ်ကိုင်မယ်လို့မျှော်လင့်ပါတယ်ဆိုတဲ့အပိုင်းကိုတရုတ်နိုင်ငံဘက်ကလည်းလေးစားတန်ဖိုးထားပါတယ်။ဒါဟာနှစ်နိုင်ငံဆက်ဆံရေးမှာအရေးအကြီးဆုံးအပိုင်းလည်းဖြစ်ပါတယ်။ဒီကဏ္ဍမှာအပြန်အလှန်ရပ်တည်သွားမှာပါလို့ဝန်ကြီးဝန်ကြီးကပြောဆိုသွားတာပါ။ပီကျင်းမြို့မှာကျင်းပတဲ့အမေရိကန်သရုပ်ကုန်သွယ်ရေးကောင်စီအစည်းအဝေးမှာတက်ရောက်လာတဲ့ကိုဇလဲရီကိုဝန်ကြီးဝန်ကြီးကဗီဒီယိုနဲ့အဲဒီလိုပြောဆိုသွားတာဖြစ်ပါတယ်။ကုန်သွယ်ရေးကောင်စီအဖွဲ့ဥက္ကဋ္ဌတွန်လီနီဘာဂါရဲ့အစည်းအဝေးအဖွဲ့မိန့်ခွန်းမှာလာမယ့်အမေရိကန်အစိုးရတည်တဲ့တရုတ်နိုင်ငံကြားပူးပေါင်းဆောင်ရွက်ခြင်းအပြင်အပေါင်းလက္ခဏာဆောင်ရွက်ဖက်ကိုနှစ်နိုင်ငံဆက်ဆံရေးတွေဦးတည်သွားလိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့တာပါ။မစ္စတာလီနီဘာဂါရဲ့ပြောဆိုချက်ကိုဝန်ကြီးဝန်ကြီးကတုံ့ပြန်ပြောဆိုခဲ့တာလည်းဖြစ်ပါတယ်။နိုင်ငံကြားတွေ့ဆုံဆွေးနွေးမှုတွေခိုင်မာအကောင်အောင်လုပ်ပြီးတော့ဦးနှစ်ဖက်အကျိုးရှိမဲ့ကိစ္စမှာတိထက်ပူးပေါင်းဆောင်ရွက်ကြဖို့မတူကွဲပြားမှုတွေကိုကင်တွဲဖြေရှင်းဖို့နဲ့လေးနှစ်တဲ့အပြန်အလှန်နားလည်မှုတွေပေါ်ပေါက်လာစေရေးအတွက်ပြည်သူလူထုရဲ့အမြင်သဘောထားတွေတိုးတက်လာအောင်လုပ်ကွန်ကြဖို့လဲဝန်ကြီးဝန်ကြီးကတိုက်တွန်းပြောဆိုသွားပါတယ်။